မြန်မာပြည်သူတွေဘေးကင်းလုံခြုံရေးကိုအင်ဒိုနီးရှားအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိကြောင်းနဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကဂျပန်နိုင်ငံတိုကျိုမှာပြုလုပ်တဲ့ဂျပန်အင်ဒိုနီးရှားနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ
် I appreciate Japan support toward ASEAN effort to engage Myanmar.For Indonesia,
ASEAN ဖွဲ့စည်းကနေမြန်မာရေးပအဝင်ဆောင်ရွက်ဖို့အတွက်ကြိုးစားမှုတွေအတွက်ဂျပန်အစိုးရရဲ့ထောက်ခံမှုကိုကျွန်မကြိုးဆိုပါတယ်။အင်ဒိုနီးရှားအနေနဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံမှုရှိဖို့နဲ့ချမ်းသာတုခါရဖို့ကအဓိကပါ။မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်ပြီးရဖို့ဆွေးနွေးညှိနှိုင်းမှုတွေလုပ်တင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီနဲ့အနိကဆက်သွယ်ဆွေးနွေးမှုရှိကြောင်းလည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန့်ကျင်ဆန္ဒပြတဲ့အရသာပြည်သူတွေအပေါ်မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုအင်ဒိုနီးရှားအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါဒါအပြင်အခုချိန်ထိဆန္ဒပြပြည်သူ900ကျော်တေဆုံးရတဲ့အထိအကြမ်းဖက်နှိမ်နင်းမှုတွေလုပ်နေတဲ့မြန်မာစစ်တပ်ကိုကျောင်းဝင်ဖြန့်ပြေးပေးဖို့လဲသူမကစူးစမ်းနေတာဖြစ်ပါတယ်မြန်မာနိုင်ငံအတွက်အခုကြီးအများပြားပေးနေတဲ့ဂျပန်အစိုးရကတော့အခုထိမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေမချမှတ်သေးပေမဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာပေးနေတဲ့အကူအညီတွေဆိုင်းငံ့ထားတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာအင်ကာနေမှာပြောကြားခဲ့ပါတယ်ဒေသရင်းတရုတ်ရဲ့လွှမ်းမိုးမှုကိုဒဏ်ပြန်နိုင်ရေးအတွက်အင်ဒိုနီးရှားဂျပန်နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့အတွက်ကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အင်ကာနေဆွေးနွေးပွဲကနေကာကွယ်ရေးဆိုင်ရာပစ္စည်းကိရိယာနဲ့ဤပညာဆိုင်ရာလွှဲပြောင်းပေးအပ်မှုဆိုင်ရာသဘောတူစာချုပ်လဲချုပ်ဆိုခဲ့ကြတာဖြစ်ပါတယ်